Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပြကြပါစီခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2014မေလ16ရက်တောက်ကြနေမနေ့ပဲ VOA အစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီ။ line number 2432 39တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်နဲ့ဆက်ဆက်စီးပွားလုပ်ကိုင်တဲ့ကုမ္ပဏီတွေအပေါ်တာခတ်အရေးယူတဲ့ဥပဒေကိုသမ္မတဥဘာမကတက်တန်းတစ်နှစ်ထပ်ထိုးလိုက်ပါတယ်ထိုင်နိုင်ငံအစိုးရစန့်ကျင်ဆန္ဒပြသူတွေကိုလက်ပစ်ဘုံးနဲ့ရောတင်းနှံနဲ့ပါတိုက်ခတ်ခဲ့လို့၃ယောက်သေဆုံးသွားပါတယ်ယူကရိန်းသမ္မတရုပ်ောက်ပွဲကိုဖြစ်လို့ဖြစ်စီလို့ရင်ရုရှားနိုင်ငံအနေနဲ့ပုံမှုစိုးရတဲ့အရေးယူပိတ်ဆို့မှုတွေရင်ဆိုင်ရနိုင်တယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကသတိပေးပြောကြားလိုက်ပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုသားညုံနဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်တပ်နဲ့တွဲပြီးစီးဝါရေးရင်းနှီးမြှုပ်နှံမှုလှုပ်တာကိုပိတ်ပင်တဲ့ဒဏ်ခတ်မှုအမိန့်ကိုသမ္မတဥဘာမအစိုးရကနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်ပါတယ
် We felt as if it was important for him to do so and we are happy to say that Obama did recognize that there was a need that there were these continuing
စီးဝါရေးကုမ္ပဏီတွေကိုသတိပေးလိုက်တဲ့ဒီအမိန့်နဲ့ပတ်သက်တဲ့သတင်းကိုတော့သတင်းတွေပြပြချင်းမှာတင်ဆက်သွားပါမယ်သတင်းစာဆရာကြီးဟန်တာရီဦးဝင်းနှင်ကိုတောင်ကိုရီးယားနိုင်ငံကလူအခွင့်ရေးစုချင်းမြင့်လိုက်တဲ့အကြောင်းနဲ့အတူဗီယက်နမ်နိုင်ငံကတရုတ်ဆန့်ကျင်ရေးအခြေအနေတွေကိုလည်းကြားရပါမယ်အခုတော့တောက်ကြနေမနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညွန့်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
အမေရိကန်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်ပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်တာကိုပိတ်ပင်တဲ့အရေးယူတန်းခတ်မှုကိုသမ္မတဥဘာမကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေကြောင့်ရင်းနှီးမြှုပ်နှံမှုကိုကန့်သတ်တားမြစ်တဲ့သမ္မတရဲ့1998ခုနှစ်မေလ20ရက်နေ့အမိန့်ထုတ်ပြန်ချက်အဆက်လဲဖြစ်ပါတယ်။2003ခုနှစ်ကတကြိမ်2008ခုနှစ်မှာတကြိမ်2008ခုနှစ်မှာတကြိမ်သက်တမ်းတိုးခဲ့ပြီး2013ခုနှစ်မှာပြင်ဆင်ချက်တင်တဲ့သက်တမ်းတိုးခဲ့တာဖြစ်ပါတယ်။ဒီသက်တမ်းတိုးရမှာတော့မနေ့2013ခုနှစ်ကအတိုင်းဖြစ်ပါတယ်သမ္မတရဲ့ဒီအမိန့်ထုတ်ပြန်ချက်အရဆိုရင်အမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံစီးပွားလုပ်ကိုင်ခွင့်ရှိပါတယ်ဒါပေမဲ့ချွင်းချက်အနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်တာကိုကန့်သတ်ထားမြစ်ထားတာဖြစ်ပါတယ်2014ခုနှစ်မှာထပ်တိုးပြင်ဆင်ထားတဲ့အချက်အရဆိုရင်တော့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေအနေနဲ့လူခွင့်ရေးရှုထောင့်ကနေသူတို့လုပ်ငန်းဆောင်ရွက်ချက်တွေကိုစုံစမ်းသုံးသပ်ပြီးအများပြည်သူသိအောင်အစိုးရခန်းစာထုတ်ပြန်ပေးရမှာဖြစ်ပါတယ်အခုလိုသမ္မတအမိန့်နဲ့ဒီအရေးယူမှုကိုတက်တန်းထုတ်လိုက်တဲ့အပေါ်အမေရိကန်အခြေစိုက်မြန်မာဒီမိုကရေစီရေလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ USCB ကအကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းပြည်ပြင်ပြောင်းလဲရေးမှာလိုအပ်ချက်တွေရှိနေတော့မယ်ဆိုတာသမ္မတကအတိအမှတ်ပြုလိုက်တာဖြစ်တယ်လို့ USCB ရဲ့အမှုဆောင်ဒါရိုက်တာ Jennifer Quigley က VOA ကိုပြောပါတယ်အခုတက်တန်းထုတ်လိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အရေးယူတန်ခတ်မှုဟာလွတ်တော်ကပြတ်ထားတဲ့ဥပဒေမျိုးမဟုတ်ဘဲသမ္မတလုတ်ပိုင်ခွင့်နဲ့ထုတ်ပြန်ထားတဲ့အမိန့်ဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလူနည်းစုတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုအခြေအနေနဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့စီးပွားရေးနယ်ပယ်မှာစစ်တပ်ကဆက်ပြီးတော့နေရာယူထားတဲ့အခြေအနေတွေရှိနေတော့မယ်လို့သမ္မတဥဘာမကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မှုရှိတဲ့မဲဆွယ်စီဝင်းညွှန်ကြားချက်နဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတွေနဲ့ပြည်သူ့ရွေးကောက်ပွဲကော်မရှင်တို့မနေ့တုန်းကအကြိတ်နဲ့ဆွေးနွေးခဲ့ကြပြီးမြဲသဘောတူညီချက်မရပဲပြည်ဆောင်သွားပါတယ်။ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးတော့ဘယ်ဥပဒေမှမအခွင့်အာဏာမပေးထားတဲ့အတွက်တရားမဝင်တဲ့အကြောင်းဆွေးနွေးပွဲကိုတယောက်ခဲ့တဲ့ဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးညံဝင်းက VOA ကိုပြောပါတယ်။ပြည်သူ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မဲ့မဲဆွယ်စီဝင်းညွှန်ကြားချက်ဟာဥပဒေနဲ့မညီတဲ့အပြင်ထုတ်ခဲ့လို့ရှိရင်လည်းပြည်သူ့လွှတ်တော်ရဲ့ဥပဒေပြုအာဏာကိုထိခိုက်ရရောက်တယ်လို့ဦးညံဝင်းကပြောပါတယ်။ကော်မရှင်ဥက္ကဋ္ဌဦးတင်ရေးကဒီမဲဆွယ်စီဝင်းနဲ့ပတ်သက်ပြီးတော့ပြောဆိုချက်တွေထဲမှာပါတီကူစလေလောင်းနေပဲသူတို့ရဲ့မဲဆန္ဒနယ်မြေမှာဟော်ပြိုစီဝင်းရှိတဲ့ခြားသူတွေမပါစီနဲ့ဆိုတာမျိုးနဲ့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စီဝင်းခွင့်ကိုကန့်သတ်ထားတယ်လို့ပြည်ထောင်နိုင်ငံရေးလေလာသူတွေကထောက်ပြပါတယ်။အခုလိုမျိုးပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရဲ့တွေ့ဆုံဆွေးနွေးပွဲကိုတလားတစ်ချိန်ပြုလုပ်ပေးဖို့သူ့အနေနဲ့ဆိုပြထားတယ်လို့လည်းဦးညံဝင်းကပြောပါတယ်။ကြဖြတ်ရွေးကောက်ပွဲကျင်းပမယ့်အချိန်နဲ့ပတ်သက်လို့အတိအကျထုတ်ပြန်ပေးဖို့နိုင်ငံရေးပါတီတွေကမျှော်လင့်ပေမဲ့မနေ့ကဆွေးနွေးပွဲမှာဒီ2014ခုနှစ်အကုန်ပိုင်းလောက်ကြာမှကျင်းပဖို့ရထားတယ်လို့ပဲကော်မရှင်ဘက်ကတုံ့ပြန်ပြောဆိုခဲ့တဲ့အကြောင်းဦးညံဝင်းက VOA ကိုပြောပါရခင်ဗျာ
တရုတ်ဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားနေတဲ့ဗီယက်နမ်နိုင်ငံအတွင်းထိုင်ဝမ်တာမနီဆဲဟုံမှာဖြစ်ပွားတဲ့အထူးကြုံမှာတော့တရုတ်အလုတ်သမားတအူးတည်ဆုံသွားပါတယ်။တောင်တရုတ်ပင်လယ်ပြင်ကပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နေမြေမှာတရုတ်နိုင်ငံကရင်နန်တူးစဉ်တိဆောက်မှုအပေါ်မကျေနပ်ကြတဲ့အတွက်ဆန္ဒပြပွဲတွေဖြစ်ပွားနေရမှာဗီယက်နမ်နိုင်ငံအလဲပိုင်းဟာတင်းပြည်နယ်ကလူတည်ဆုံမှုကတော့ပထမဆုံးဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ ရိုက်တာသတင်းတပုတ်မှာတော့တေဆုံးသူ20ကျော်အထိရှိနေပြီလို့လည်းတာဝန်ရှိသူတွေကိုကူကာပြီးဖော်ပြခဲ့ပါတယ်တရုတ်စံကျင်ရေးဆန္ဒပြတဲ့အနေနဲ့ဗီယက်နမ်လုံသမားထောင်ပေါင်းများစွာလုပ်ငန်းကုန်တွေကဆွန့်ခွာခဲ့ကြသလိုနိုင်ငံခြားကုမ္ပဏီတွေကိုထိုက်ခိုက်ဖျက်ဆီးရမှာလူပေါင်း100လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်တောင်ပိုင်းဘင်တောင်းပြည်နယ်မှာဆိုရင်လည်းထိုင်ဝမ်နဲ့ကိုရီးယားလုပ်ငန်းရှင်တို့အပါအဝင်စက်ရုံပေါင်းတရာစင်ကျော်ကိုလူအုပ်နဲ့ဝိုင်းပြီးမိရှို့ဖျက်ဆီးလူရဲမှုတွေဖြစ်ပွားခဲ့ပါတယ်ဗီယက်နမ်လုံတင်းရဲတွေကအခြေအနေကိုထိမ့်သိမ့်နိုင်မှုစ조사တဲ့အချိန်ထဲမှာပဲမနေ့တုန်းကစက်ရုံတော်တော်များများကိုလည်းပိတ်ထားခဲ့ကြပါတယ်။ရတပ်ဖွဲ့ကလူပေါင်း100ကျော်ကိုဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပေမဲ့လည်းအခြေအနေဟာစိတ်မချသေးဘူးလို့ဘင်တောင်းပြည်နယ်မှာရှိတဲ့ထိုင်ဝမ်စီးပွားရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌကပြောပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့မှာဆူရဆန့်ကြီးစနားပြသူတွေကိုလက်ပစ်ဗုံးနဲ့ရောတနက်နေ့ပါတက်ခတ်ခဲ့လို့၃ဦးသေဆုံးခဲ့ပြီးတဲ့နောက်ဇူလိုင်လမှာကျင်းပမဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်မှုအတွက်ရွေးကောက်ပွဲအာဏာပိုင်တွေကတောင်းဆိုလိုက်ပါတယ်။ကြာလာရီနေ့ကအဲ့တက်ခိုက်မှုကြောင့်လူ22ဦးလည်းဒဏ်ရာရခဲ့တယ်လို့ဘန်ကောက်မြို့ရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။ဝင်းကျောက်ရင်လရှင်တော်ဝကူအာနာအလွဲသုံးစားမှုနဲ့ဖွဲ့စည်းပုံခုံရုံးကယာရုကဖေရှားအပီသတင်းတစ်ပတ်ကြာမှာခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာပါ Miss ရင်လကူထောက်ခံသူတွေကတော့သူတို့အစိုးရကိုခုခံကာကွယ်ကြမယ်လို့ကြုံဝါနေပါတယ်အစိုးရစစ်ကြီးဆန္ဒပြသူတွေကနိုင်ငံရေးပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အချိန်မှာအိမ်ဆောင်အစိုးရကိုဖျက်သိမ်းပြီးတော့ဗက်မလိုက်တဲ့ရွေးကောက်ခံမဟုတ်တဲ့အုပ်ချုပ်ရေးကောင်စီတရားဖွဲ့စည်းပြီးအစားထိုးပေးဖို့ဆိုပြီးတောင်းဆိုနေကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့မတိမငင်ဖြစ်ခဲ့တဲ့ထိုင်းနိုင်ငံရဲ့ကိရကြောင့်အကြမ်းဖက်မှုတွေပါဖြစ်ခဲ့ပြီးလူ28ဦးထက်မနည်းသေဆုံးခဲ့ပါတယ်။ရာနဲ့ချီတန်ရမှုတွေရှိခဲ့ပါတယ်ခင်ဗျာ
။ View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 ညာ5.32 kHz 6.25ไทโดมิเตอร์39กิโลเฮิรตซ์9525รูปก็นี่ทุ่งเล่นไปได้ค่ะရှင
်ที่อเมริกันตางาตะเรนนี่ก็เสร็จละจิญญาไปได้ครับเนี่ยยูเครนနိုင်ငံမှာမေလ25ရက်နေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲကိုဖြစ်လို့ဖြစ်စီလို့ရင်ရုရှားနိုင်ငံအနေနဲ့ပုံမဆိုးရတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကသတိပေးပြောကြားလိုက်ပါတယ်။ရွေးကောက်ပွဲအပေါ်ရုရှားနိုင်ငံကထားတဲ့သဘောထားအပေါ်မူတည်ပြီးအမေရိကန်နဲ့ EU တို့အနေနဲ့ပုံမပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုဆက်လက်ချမှတ်တင်မတင်ဆိုတာကိုဆုံးဖြတ်သွားမယ်လို့လန်ဒန်မြို့မှာဂျာတာပရင်းနေကပြုလုပ်တဲ့ဆွေးနွေးပွဲအပြီးဗြိတိန်နိုင်ငံရဲ့ဝန်ကြီး William Hague ကသတင်းတောက်တွေကိုပြောကြားလိုက်တာပါ။ယူကရိန်းနိုင်ငံအရှေ့ဘက်ကခွဲထွက်ရေးသမားတွေအနေနဲ့လက်ရှိလှုပ်ဆောင်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေကတဆင့်မှန်ကန်တဲ့လမ်းကြောင်းအတိုင်းညီနိုင်အဖြေရှာရေးအတွက်ရုရှားအနေနဲ့ခွဲထွက်ရေးသမားတွေကိုတိုက်တွန်းပြောကြားပေးလိမ့်မယ်လို့မျှော်လင့်ကြောင်းလဲဂျာတာပရင်းနေကပြုလုပ်တဲ့ဆွေးနွေးပွဲအပြီးမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ကပြောပါတယ်ပုထုနေကယူကရိန်းနိုင်ငံမှာစတင်ခဲ့တဲ့အမျိုးသားစည်းလုံးညီညွတ်ရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ခွဲထွက်ရေးသမားတွေကိုဖိတ်ကြားထားခြင်းမရှိပါဘူးယူကရိန်းနိုင်ငံအရှေ့ဘက်က Donetsk နဲ့ Luhansk ဒေသကခွဲထွက်ရေးသမားတွေကကိုယ်ပိုင်အုပ်ချုပ်ရေးအတွက်ပြီးခဲ့တဲ့တနင်္ဂနွေနေ့မှာဆန္ဒခံယူပွဲကျင်းပခဲ့တာမှာအများစုကထောက်ခံတဲ့အတွက်လွတ်လပ်တဲ့ပြည်ထောင်စုသမ္မတနိုင်ငံတွေအဖြစ်ဒေသနှစ်ခုစလုံးကချိန်ညားခဲ့ကြပါတယ်။ Donetsk ဒေသကခွဲထွက်ရေးခေါင်းဆောင်ကတော့သူတို့ဒေသကိုရုရှားပြည်ထောင်စုရဲ့တရားဝင်ပါဝင်ခွင့်ပြုဖို့တောင်းဆိုထားတယ်လို့ဆိုပါတယ်။ Donetsk ဒေသကရှောက်လွာကိုတရားဝင်လက်ခံရရှိစေခြင်းမရှိသေးဘူးလို့ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရပြောတာကိုကိုကာပီကြာတာပရင်းနေထုတ်ရုရှားသတင်းအေဂျင်စီမှဖော်ပြထားပါတယ်
။ American ပြည်ထောင်စု New York မြို့မှာ September 17အထိမှပြတဲ့တစ်ကိုကြာတာပရင်းနေမှာဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။ဒီပြလိုက်ဟာလူ3000လောက်သေဆုံးခဲ့ရတဲ့စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်ခံရမှုရဲ့ကြောက်မဲ့ဖွယ်ရာအဖြစ်ဆိုးကြီးကိုအသေးစိတ်ပြန်လည်ပြောပြနိုင်မှုအတွက်ဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုပါရတယ်။ Al-Qaeda အကြမ်းဖက်သမားတွေကလေရင်ပြန်ပြီးဆွဲပြီးတော့ဒီကမ္ဘာကုန်သွယ်ရေးစင်တာမျှော်စင်ညီနောင်ကိုလေရင်နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီမှာပိတ်မိနေတဲ့သူထောင်ပေါင်းများစွာကိုကယ်တင်နေကြတဲ့ကစေးလူသားတွေရဲ့တတိရှိမှုကိုလည်းသမ္မတ Barack Obama ကသတိတရပြန်လည်ပြောကြားခဲ့ပါရတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေမှာသေဆုံးသွားတဲ့သူတွေရဲ့မိသားစုတွေကယ်ဆယ်ရေးလုပ်သားတွေရဲ့မိသားစုဝင်တွေဟာကမ္ဘာကုန်သွယ်ရေးစင်တာမျှော်စင်ကြီးတည်ရှိခဲ့တဲ့နေရာမှာဖွင့်လှစ်ထားတဲ့စက်တင်ဘာ17အထိမ်းအမှတ်ပြတဲ့နေရာမှာစုဝေးခဲ့ကြပါတယ်။အမေရိကန်ဒေါ်လာတန်း900ကျော်ကုန်ကျခဲ့တဲ့ဒီပြတဲ့ကိုအများပြည်သူကြည့်ရှုနေအောင်လာမယ့်သတင်းပတ်မှာဖွင့်လှစ်ပေးသွားမှာဖြစ်ပါတယ်။ပြတဲ့ပုံစံအတွက်အငင်းပွားတာတွေနဲ့တည်ဆောက်ရေးလုပ်ငန်းမှာကြန့်ကြာနေတာတွေကြောင့်ပြတဲ့ကိုအခုကျမှတည်ဆောက်ပြီးစီးနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တူရကီနိုင်ငံအတွင်းမိလောင်မှုကြောင့်သေဆုံးသူ100ယောက်အထိရှိလာနေတဲ့အချိန်မှာပဲတူရကီအလုတ်သမားတွေဟာဂျာတာပရင်းတွေကတနင်္ဂနွေလုံးအတိုင်းအတာနဲ့တပိတ်မောက်ခဲ့ကြပါတယ်။တိုင်းပြည်အတွင်းကမိုင်းတွင်းတွေမှာကောင်းမွန်တဲ့လုံခြုံမှုမပေးနိုင်တာကိုကန့်ကွက်တဲ့အနေနဲ့ဆန္ဒပြခြင်းဖြစ်ကြောင်းအလုတ်သမားပေါင်း1000+ကိုကိုစားပြုတဲ့ပြည်သူဝန်တန်းများတမကကပြောပါတယ်။တေဆုံးသူမိုင်းလုတ်သားတွေအတွက်မိသားစုတွေကဂျာတာပရင်းတွေမှာအတုပါချနေကြတဲ့အချိန်မှာပဲအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကအသက်ရှင်ကျန်ရစ်သူတွေကိုကယ်တင်နိုင်ဖို့ကြိုးစားနေကြပါတယ်။မြို့တော်အစ္စတန်ဘူရဲ့တောင်ပိုင်းဆိုမားမြို့မှာအင်္ဂါနေ့ကလျှက်စစ်ပောက်ကွဲမှုကတဆင့်ကြောင်ပီးသွေးမ မိုင်းတွင်မိလောင်မှုဖြစ်ပွားခဲ့တာပါအဲ့ဒီအထက်မှာပြင်မိနေတယ်လို့ယူဆရတဲ့မိုင်းလုံသား120ကိုကယ်တင်နိုင်ဖို့လှုပ်ဆောင်မှုတွေဟာလည်းမိုင်းတွင်ထဲမှာဆက်လက်မိလောင်နေစေဖြစ်တာကြောင့်အဟန့်တားဖြစ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်
ဆီးရီးယားနိုင်ငံမှာလာနဲ့ချီပြီးတော့အဖမ်းခံခဲ့ရတဲ့နဇီးမချဆရာဝန်များအဖွဲ့ MSF ကဆရာဝန်5ဦးပြန်လည်လွတ်မြောက်လာတယ်လို့နဇီးမချဆရာဝန်များအဖွဲ့ကပြောပါတယ်ဆရာဝန်2ဦးကိုဗိုလ်တုံးနေ့ကပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့ MSF အဖွဲ့ကကြာသပတေးနေ့မှာကြေညာပါတယ်ကျန်တဲ့3ယောက်ကတော့ဒီပြီးခဲ့တဲ့လကလွတ်လာခဲ့တာဖြစ်ပါတယ် MSF အဖွဲ့ကစစ်ဘက်ဝန်ထမ်းတွေကိုပြီးခဲ့တဲ့ဇန်နဝါရီလကဖမ်းဆီးသွားပြီးတဲ့နောက်ပိုင်းဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရှိနေတဲ့ MSF အဖွဲ့ရဲ့စေယုံတစ်ခုနဲ့စေဘေးကန်2ခုကိုပိတ်ပစ်ခဲ့ရပါတယ်စီးရီးယားစစ်တပ်ဟာရဲသားတွေနေထိုင်တဲ့ဒေသတွေနဲ့စစ်သွေးကြွတွေကိုဓာတ်ငွေနဲ့တိုက်ခိုက်တာတွေလုပ်ခဲ့စဉ်အတွင်းမှာကလိုရင်းဓာတ်ငွေတွေကိုအသုံးပြုခဲ့တယ်လို့ဖော်ပြတဲ့အချက်လက်တွေကိုတွေ့ရှိခဲ့တယ်လို့အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီကကြာပြီးနေ့အစောပိုင်းကပြောပါတယ်။ဝန်ကြီးကယ်ရီဒီအချက်လက်ကိုတွေ့ရှိခဲ့ပြီမဲ့အတည်ပြုလို့တော့မရသေးပါဘူးခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွအဖွဲ့တွေကျောင်းသူ200ကျော်ကိုဖမ်းဆီးခေါ်ဆောင်ကြွတဲ့မြို့ကိုသမ္မတဂုဒ်လတ်ဂျိုနာသန်အနေနဲ့တောက်ကြနေမှာသွားမယ်မသွားဘူးဆိုတဲ့အပေါ်သတင်းတွေအမျိုးမျိုးထွက်ပေါ်နေပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးကျွန်တော်တို့ဆက်သွယ်မေးမြန်းခန်းနေနဲ့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားပါမယ်အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်နဲ့တွဲပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်တာကိုပိတ်ပင်ထားတဲ့အရေးယူတန်ခတ်မှုအမိန့်ကိုသမရဥပမာကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်မြန်မာနိုင်ငံတွင်စိုးရိမ်စရာအခြေအနေတွေအချို့ဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံရေးမူဝါဒအပေါ်အလွန်အမင်းချင်းချောင်းမှုဆက်ရှိနေတာကြောင့်အရေးယူမှုကိုအခုလိုထပ်ပြီးတက်တန်းတိုးတာဖြစ်တယ်လို့သမ္မတအိုဘားမားရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပါ
။အခုလိုတက်တန်းတိုးလိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အရေးယူတန်ခတ်မှုဟာလွှတ်တော်ကပြဋ္ဌာန်းတဲ့ဥပဒေတော်မဟုတ်ဘဲနဲ့သမ္မတရဲ့လုတ်ပိုင်ခွင့်နဲ့ထုတ်ပြန်တဲ့အမိန့်ဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူ့ခွင့်အခြေအနေကြောင့်မြန်မာနိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုကိုကန့်သက်တားမြစ်တဲ့ဒီသမ္မတရဲ့1998ခုနှစ်မေလ20ရက်နေ့အမိန့်ထုတ်ပြန်ချက်အဆက်ဖြစ်ပါတယ်။2003ခုနှစ်မှာတစ်ချိန်2008ခုနှစ်မှာတစ်ချိန်2008ခုနှစ်မှာတစ်ချိန်တက်တန်းတိုးခဲ့ပြီးတော့2013ခုနှစ်နဲ့2014ခုနှစ်တွေမှာတော့ပြင်ဆင်ချက်တွေနဲ့အတူတက်တန်းတိုးခဲ့တာပါသမ္မတရဲ့ဒီအမိန့်ထုတ်ပြန်ချက်အရဆိုရင်တော့အမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာယင်းနှိမ့်မြှုပ်နှံစီးပွားရေးလုပ်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့လည်းချွင်းချက်အနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်တာကိုကန့်သက်တားမြစ်ထားပါတယ်2014ခုနှစ်မှာထပ်တိုးပြင်ဆင်ထားတဲ့အချက်အရဆိုရင်တော့မြန်မာနိုင်ငံထဲယင်းနှိမ့်မြှုပ်နှံကြတဲ့ဒီအမေရိကန်ကုမ္ပဏီတွေအနေနဲ့လူခွင့်ရေးရှုထောင့်ကနေပြီးတော့သူတို့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုစုံစမ်းသုံးသပ်ပြီးတော့အများပြည်သူသိအောင်အစီအစဉ်ထုတ်ပြန်ပေးရမှာဖြစ်ပါတယ်အခုလိုဒီသမ္မတအမိန့်နဲ့ဒီအရေးယူမှုကိုတက်တန်းတိုးတဲ့အပေါ်မှာအမေရိကန်ခြေစိုက်မြန်မာဒီမိုကရေစီရေလှှရှားမှုအဖွဲ့ဖြစ်တဲ့ USCB ကကြိုးစားပါတယ်မြန်မာနိုင်ငံတည်းပြုပြင်ပြောင်းလဲရေးမှာလူအပ်ချက်တွေရှိနေတော့မယ်ဆိုတာကိုသမ္မတဥဘာမားကအသိအမှတ်ပြုလိုက်တာဖြစ်တယ်လို့ USCB ရဲ့အမှုဆောင်ဒါရိုက်တာဂျင်နီဖာကွေးလေးက VOA ကိုပြောပါတယ်
US campaign for Burma and several other organizations earlier
USCB နဲ့အခြားအဖွဲ့အစည်းတွေအနေနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဒီအရေးယူမှုကိုဆက်တက်တန်းတိုးပေးဖို့သမရထံကိုခုလစောပိုင်းကပဲတောင်းဆိုစာပို့ခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ရှိနေတာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုမလုပ်တာသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုဆက်ပြီးတော့ဖမ်းဆီးတာတွေဖြစ်နေတာကြောင့်အခုလိုမျိုးတောင်းဆိုရတာပါသမ္မတဥပမာအနေနဲ့မြန်မာနိုင်ငံထဲမှာလူအပ်ချက်တွေရှိနေတော့မယ်ပြဿနာတွေရှိနေတော့မယ်ဆိုတာကိုအသိအမှတ်ပြုပြီးတော့အခုလိုတက်တန်းတိုးဖို့အတွက်ဆုံးဖြတ်လိုက်တဲ့အပေါ်မှာဝမ်းမြောက်မိပါတယ်ဆိုပြီးတော့ USCB အမှုဆောင်ဒါရိုက်တာဂျင်နီဖာကွေးလေးပြောဆိုသွားတာဖြစ်ပါတယ်သမ္မတဥပမာရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံအနေနဲ့ဒီအပြည်ပြည်ဆိုင်ရာနုပြူအေဂျင်စီ IAEA ရဲ့ Nuclear Baking လုံခြုံမှုဆိုင်ရာဖြစ်ဆွတ်ချက်ကိုသဘောတူလက်မှတ်ရေးထိုးတာအပါအဝင်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေရှိလာတာကိုအသိအမှတ်ပြုထားပါတယ်။ဒါပေမဲ့လို့လူနည်းစုတိုင်းသားဒေသတွေအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလူခွင့်ချိုးဖောက်မှုအခြေအနေနဲ့မြန်မာနိုင်ငံတွင်းနိုင်ငံရေးနဲ့စစ်ပွဲရေးနယ်ပယ်မှာစစ်တပ်ကဆက်ပြီးတော့နေရာယူထားတဲ့အခြေအနေတွေရှိနေတော့မယ်လို့သမ္မတဥပမာကသူ့ကြေညာချက်မှာဖော်ပြပါတယ်။ဒါကြောင့်မလို့ဒီလိုအခြေအနေတွေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုအလွန်အမင်းချင်းချောက်မှုအဖြစ်ဆက်ဖြစ်နေတာကြောင့်တက်တန်းတူဖို့အတွက်ဆုံးဖြတ်ရတာဖြစ်တယ်လို့ဆိုပါတယ်။အခုဒီသမ္မတရဲ့အမိန့်စာမှာပါတဲ့အတိုင်းကုမ္ပဏီတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လူခွင့်ရေးကိုထိခိုက်မှုရှိမရှိစုံစမ်းစစ်ဆေးပြီးတော့အများပြည်သူကိုထုတ်ပြန်ပေးတဲ့နေရာမှာတော့အားနည်းမှုတွေရှိနေတော့မယ်လို့ USCB ကတော့ဝေဖန်ပါတယ်
။ Reports said that the companies who are investing so far have submitted have been very inadequate. They've not provided
အခုချိန်ထိတော့မြန်မာနိုင်ငံတည်းတွားရောက်ရင်းနှီးမြှုပ်နှံကြတဲ့ American ကုမ္ပဏီတွေဘက်ကတင်ပြချက်တွေကပြည့်စုံမှုမရှိသေးပါဘူး။သူတို့လုပ်ငန်းတွေဟာဒီလေမြေသိမ်းယူမှုတွေနဲ့မပတ်သက်ဘူး။နောက်လူခွင့်ချိုးဖောက်မှုတွေမဖြစ်ခဲ့ပါဘူးဆိုတာကိုအသေးချာစုံစမ်းစစ်ဆေးအစီရင်ခံနိုင်တာကုမ္ပဏီတစ်ခုပဲရှိပါသေးတယ်။အခြားကုမ္ပဏီတွေရဲ့အစီရင်ခံချက်တွေမှာတော့မပြည့်မစုံဖြစ်နေတော့မှာ။ဒါကြောင့်မလို့ဒီကြံတဲ့ကုမ္ပဏီတွေကိုဆက်ပြီးတော့ပ ို့ပြီးတော့ဒီအသေးစိတ်ထုတ်ပြန်နိုင်မှုအတွက်ဖိအားပေးသွားမှာပါဆိုပြီးတော့ USCB ကအမှုဆောင်ဒါရိုက်တာဂျင်နီဖာကွေးလီပြောဆိုသွားတာဖြစ်ပါတယ်။လက်ရှိအဖြစ်တော့မြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံနေတဲ့ American Company တွေအထက် Western Union, Coca-Cola အပါအဝင်လုပ်ငန်း၅ခုလောက်ပဲအများပြည်သူသိအောင်အစဉ်ခံထားတယ်လို့သိရပါတယ်။American လွှတ်တော်ကနေပြီးတော့ပြန်လည်ပြီးသား American ပြည်ထောင်စုရဲ့အရေးပေါ်အဥပဒေအရ American လုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုထိခိုက်လာနိုင်တဲ့အခြေအနေမှာသမ္မတအနေနဲ့အခုလိုမျိုးအရေးယူအမိန့်ထုတ်ပြန်နိုင်တဲ့အခွင့်အာဏာကိုပေးထားပါတယ်။ဒါကြောင့်မလို့ဒီလုပ်ပိုင်ခွင့်အရသမ္မတဥဘာမားရဲ့လက်မှတ်နဲ့အရေးယူမှုကိုတက်တန်းတိုးတဲ့အခုအမိန့်ကိုအောက်လွှတ်တော်နဲ့အထက်လွှတ်တော်ကြီးကဲတွေကိုပါသမ္မတဥဘာမားကလက်မှတ်ထိုးပေးဖို့ထားပါတယ်ခင်ဗျာ
။ကိုသားညွန်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။အခုတခါလူအခွင့်အရေးစုအကြောင်းတင်ပြပါမယ်။ကွယ်လွန်သောဤဖြစ်တဲ့သတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကိုတောင်ကိုရီးယားနိုင်ငံအခြေစိုက် The Truth Foundation ကသူတို့အဖွဲ့ရဲ့2014ခုနှစ်အတွက်လူအခွင့်အရေးစုချင်းမြင့်လိုက်ပါတယ် NLD ပါတီခေါင်းဆောင်တူဦးလည်းဖြစ်တဲ့ဦးဝင်းတင်ကွယ်လွန်သွားပြီဖြစ်ပေမဲ့ဒီစုကိုဦးဝင်းတင်ရဲ့ကိုယ်စားဦးဝင်းတင် Foundation ကတောင်ကိုရီးယားနိုင်ငံကိုတွားရောက်လက်ခံရယူမှာဖြစ်ပါတယ်ဒီအကြောင်းတင်ပြခြင်းပါတယ်တချိန်ကဆရာနာရှင်တွေအုပ်ချုပ်ခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာဒီမိုကရေစီနဲ့လူအခွင့်အရေးရဖို့တိုက်ပွဲဝင်ရင်းအာဏာရှင်တွေရဲ့အဖမ်းဆီးထောင်ချနှိပ်စက်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေက2009ခုနှစ်မှာ The True Foundation ကိုစတင်တည်ထောင်တာဖြစ်ပါတယ်။သူတို့အဖွဲ့ရဲ့ရန်ပုံငွေအတွက်ဘယ်အစိုးရဘယ်စီးပွားရေးလုပ်ငန်းရှင်တွေရဲ့အကူအညီကိုမှမယူဘဲအဖွဲ့ဝင်တွေကိုယ်ပိုင်ထည့်ဝင်လှူဒါန်းငွေနဲ့သာလဲပတ်နေတာဖြစ်ပြီး2011ခုနှစ်ကစလို့နှစ်စဉ်ဆိုသလိုဒီမိုကရေစီနဲ့လူအခွင့်အရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုရွေးချယ်စုချင်းမြင့်လာခဲ့တာဖြစ်ပါတယ်။2013ခုနှစ်အထိ The True Foundation ရဲ့စုတွေကိုကိုရီးယားနိုင်ငံသားတွေသာချီးမြှင့်ခံခဲ့ရပေမဲ့2014အရောက်မှာမြန်မာနိုင်ငံကနိုင်ငံရေးခေါင်းဆောင်တူဦးဖြစ်သူဟန်သာဝရီဦးဝင်းတင်ရွေးချယ်ခံနိုင်ဖို့အတွက် NLD လွတ်မြောက်နိုင်ပြီးကိုရီးယားဌာနခွဲကအစိုးတင်သွင်းခဲ့ပါတယ်။တကယ်တော့ဒီစုဟာတက်ရှိထင်ရှားရှိနေသူတွေကိုသာချီးမြှင့်တဲ့စုဖြစ်တာကြောင့်ဦးဝင်းတင်ကွယ်လွန်သွားချိန်မှာဒီစုအတွက်အခြားသူတယောက်ကိုထပ်ပြီးရွေးချယ်ရမယ့်အခြေအနေဖြစ်ခဲ့ပေမဲ့ NLD လွတ်မြောက်နယ်မြေရဲ့ထပ်မံအကြံပြုချက်အရဦးဝင်းတင်ဖောင်ဒေးရှင်းကိုစုချင်းမြင့်ဖို့ဆုံးဖြတ်လိုက်ကြောင်းလွတ်မြောက်နယ်မြေကိုရီးယားဌာနခွဲအဖွဲ့ဝင်ကိုရန်နိုင်ထွန်းက VOA ကိုရှင်းပြပါရစေ
။ဖောင်ဒေးရှင်းရဲ့မူရဆိုလို့ရှိရင်ဒီသူတို့ကအသက်ရှင်တင်ရှာရှိတဲ့ပုံကိုယ်သားလေးစုပေးတဲ့အတွက်ကြောင့်မလို့ဆယ်ဦးဝင်းတင်ကိုနောက်ဆုံးသူတို့ကဖယ်ထားမယ့်အခြေအနေမှာရောက်ရှိခဲ့ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ကိုလှမ်းမြင်ကြောင်းကြားပါရစေ။အဲ့ဒီမှာကျွန်တော်တို့အမျိုးသမီးစီဖွဲ့တော်လိမ္မော်နယ်မြေကိုယ်ခန္ဓာခွဲကနေပြီးတော့ဆရာဦးဝင်းတင်ကိုရံတော်ရမှန်ပါတယ်ဆိုတော့လည်းဆရာဦးဝင်းတင်ထူထောင်ထားခဲ့တဲ့ဦးဝင်းတင်ဖောင်ဒေးရှင်းဆိုတာမှာနိုင်ငံအတွင်းမှာနိုင်ငံရေးကျင်းသားတွေကိုရဲ့မိသားစုတွေနိုင်ငံရေးကျင်းသားတွေကိုလိုအပ်တဲ့ကျန်းမာရေးလူမှုရေးအဖွဲ့ကနေပြီးတော့ထောက်ပံ့ကူညီမှုတွေပြုလုပ်နေတာဒါအခုချိန်မှာပဲဆရာဦးဝင်းတင်မရှိတော့ညာလည်းပဲဦးဝင်းတင်ဖောင်ဒေးရှင်းအားဆိုရင်ဆက်လက်ရှင်းတဲ့အနေနဲ့ရက်တင်နေစေဖြစ်တဲ့ကြောင့်မလို့ဒီစုကဝင်းတင်ဖောင်ဒေးရှင်းကနေပြီးတော့လက်ခံရရှိသင့်ပါတယ်ဆိုကျွန်တော်တို့ကထပ်မံပြီးတော့ဆုတင်ပေးခဲ့ပါတယ်အဲ့တော့ကြောင့်နောက်ဆုံးမှာအဲ့ဦးဝင်းတင်ကိုပေးရခြင်းဖြစ်ပါတယ်ခင
်ဗျာ The True Foundation ကဟန်သာဝရီဦးဝင်းတင်ကိုလူအခွင့်ရေးစုအတွက်ရွေးချယ်ခဲ့တဲ့အပေါ်ကိုရန်နိုင်ထွန်းရဲ့အမြင်ကတော့
တကယ်တော့ဆဲဦးဝင်းတင်ဟာဆိုလို့ရှိရင်ဟာမြန်မာနိုင်ငံအတွက်မှာမှန်ကန်တဲ့ယုံကြည်ချက်ကိုစာတိမိလက်ခံထားပြီးတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေကိုစိုးစားခဲ့တဲ့ခေါင်းဆောင်အကြီးအကဲဖြစ်ပါတယ်ဆဲဦးဝင်းတင်ကကိုလွန်သွားခဲ့တော့ညလည်းပဲဆဲဦးဝင်းတင်ရဲ့လှုပ်လှောက်မှုတွေကိုဟာအပြစ်မပြုခဲ့ပြုတဲ့အနေနဲ့၎င်းမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေကိုထက်မကတိုးတက်လာအောင်ဟာမိတော်မြှောက်ပေးတဲ့အနေနဲ့၎င်းဒီစုအားလေးဆဲဦးနေနဲ့ဆိုရင်လွန်အမှန်တရာမှထိုက်တန်တယ်ကျွန်တော်ယူဆပါတယ်ခင
်ဗျ2014ခုနှစ်မှာ The True Foundation ချီးမြှင့်ခဲ့တဲ့လူ့အခွင့်အရေးစုအတွက်အမေရိကန်ဒေါ်လာ9000လက်ခံရရှိမှာဖြစ်တယ်လို့စုတစိမ့်နဲ့ဂုဏ်သုဆောင်လက်မှတ်တွေလည်းချီးမြှင့်သွားမှာဖြစ်ပါတယ်ဒီစုအတွက်မြန်မာနိုင်ငံကဦးဝင်းတင်ဖောင်ဒေးရှင်းရဲ့ကိုယ်စားလှယ်တွေတောင်ကိုရီးယားကိုတွားရောက်ပြီးဇွန်လ26ရက်နေ့မှာလက်ခံရယူမှာဖြစ်ပါတယ်။2011ခုကနေ2013ခုနှစ်အတွင်း The True Foundation ရဲ့လူအခွင့်အရေးစုတွေကိုကိုရီးယားနိုင်ငံသားတွေဖြစ်ကြတဲ့ပါမော့ခဆေယိုဆွန်ဒီမိုကရက်ပါတီအမတ်ဟောင်းမစ္စတာကင်ဂေါတီနဲ့လူအခွင့်အရေးရှင်းနေမစ္စတာဟွန်ရှောင်ဟိုတို့ရရှိခဲ့ကြပါတယ်ခင်ဗျာ။သောရရှင်နေအခုနားဆင်နေရတာက VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။ VNN နိုင်ငံမှာတရုတ်ဆန့်ကျင်ရေးတွေဘယ်အတိုင်းအတာထိဖြစ်နေသလဲမတင်ပြခင်မှာမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ဖို့ရှိတဲ့မဲဆွယ်စည်းရုံးရေးညွှန်ကြားချက်နဲ့ပတ်သက်လို့နိုင်ငံရေးပါတီတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့မနေ့ကအကြိတ်နဲ့ဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရဘဲပြီးဆုံးသွားခဲ့ပါတယ်။အကြောင်းအဆိုကိုမတ်အင်ဂျင်နိုင်ကပြောပြမှာပါ။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်မဲ့မဲဆွယ်စည်းရုံးရေးညွှန်ကြားချက်ဟာဥပဒေနဲ့မညီတဲ့အပြင်ထုတ်ခဲ့ရည်လဲ ပြည်ထောင်စုလွှတ်တော်ရဲ့ဥပဒေပြုအာဏာကိုထိခိုက်ရာရောက်တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ
်ဒီနိုင်ငံချင်းနဲ့ပတ်သက်ပြီးတော့ဒီဥပဒေမှာအမှအခွင့်အာဏာပေးနေတာဒါကြောင့်တရားမှုလို့ခုရှိနောက်တစ်ချက်ကတကယ်လို့ပြည်ဥပဒေသဘောရပြည်ထောင်စုလွှတ်တော်ရဲ့လုပ်ပိုင်ခွင့်ကိုရယူခွင့်ရတာဖြစ်နေ
ကွန်ရှင်ဥက္ကဋ္ဌဦးတီကမဲဆွယ်စီယုံရေးနဲ့ပတ်သက်လို့ပြောဆိုချက်တွေထဲမှာပါတီကိုယ်စားလှယ်လောင်းတွေပဲသူတို့ရဲ့မဲဆန္ဒနည်းမြေမှာဟောပြောစီယုံခွင့်ရှိတယ်အခြားသူတွေမပြောပါစေနဲ့ဆိုတာမျိုးနဲ့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စီယုံခွင့်ကိုကန့်သက်ထားတယ်လို့ပြည်ရင်းနိုင်ငံရေးလေးလာသူတွေကထောက်ပြထားပါတယ်။ဒါကြောင့်ဒီဆွေးနွေးပွဲမှာကော်မရှင်ဥက္ကဋ္ဌဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲလို့ဦးညံဝင်းကိုမေးကြည့်တော့
အငယ်လို့ဦးတင်ပြတာနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့သူတို့ဘာမှပြန်လည်တော့ကြတာမရှိသေးဘူး။
အဲ့တော့အငယ်ဒီကိုယ်တိုင်တက်ရောက်တဲ့ခါကျတော့စီးပွေးပွဲတက်ရောက်လာတဲ့နိုင်ငံရေးပါတီတွေဘက်ကရောပြန်လည်ဆွေးနွေးချက်တွေကြည့်အငယ်ဘလို့သုံးသပ်မိလဲရှိ
။အဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆွေစီယုံနဲ့ပတ်သက်ပြီးတော့အငယ်တို့ကအငယ်တို့ဥပဒေအမြင်ပြောတယ်။ကျန်တဲ့လူတွေကလည်းသူတို့အမြင်နဲ့သူတို့ဒါကိုလက်မခံတဲ့အမြင်ရှိတဲ့နိုင်ငံရေးပါတီအများကြီးတွေ့ရ
အဲ့တော့ဒီအငယ်တို့နိုင်ငံရေးပါတီဘက်ကလည်းအဲဒီအချက်တွေဟာဟိုဥပဒေအကြောင်းရမှလည်းမရှိလို့ပြန်ပြီးထောက်ပြနိုင်တဲ့ခါကြတော့ဒီလိုမပြေလည်တဲ့အနေအထားမှာရွေးကောက်ပွဲကတကယ်တမ်းဟိုဖြစ်လာနိုင်မှာမလား
ဒီပညာချက်ကမထုတ်လေရွေးကောက်ပွဲလုပ်လို့ရနာတကယ်လို့အဲ့ဒီတိုင်းလုပ်ခဲ့မစီရတာမျိုးရှိဘာမလို့ဘူးဆိုတော့သာမန်ပဲအရင်တိုင်းရွေးကောက်ပွဲသူ့အစဆော့ရှိွားနေမှာ
အခုလိုမျိုးပြည်ထောင်စုကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံဆွေးနွေးပွဲကိုတလတကြိမ်ပြုလုပ်ပေးဖို့သူ့အနေနဲ့အဆိုပြုထားတယ်လို့လည်းဦးညံဝင်းကပြောပါတယ်။ဂျားပြည့်ရွေးကောက်ပွဲကျင်းပမယ့်အချိန်နဲ့ပတ်သက်လို့အတိအကျထုတ်ပြန်ပေးဖို့နိုင်ငံရေးပါတီတွေကမျှော်လင့်ထားကြပေမဲ့ဒီနေ့ဆွေးနွေးပွဲမှာလည်း2014ခုနှစ်အကုန်ပိုင်းလောက်မှာမှကျင်းပဖို့ရထားတယ်လို့ပဲကော်မရှင်ဘက်ကတုံ့ပြန်ခဲ့တဲ့အကြောင်းဦးညံဝင်းကပြောပါတယ်။ရန်ကုန်မြို့မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲမှာနိုင်ငံရေးပါတီ40ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ရှင
်ခရရှိမြခင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေဟာအစောပိုင်းကာလကလောက်တက်တက်ကြွကြွမရှိတော့ဘူးအချိန်ရောကြလာတယ်ဆိုတဲ့သုံးသပ်ချက်တွေရှိနေပါတယ်သရရှင်ဘယ်လိုသဘောအားကြပါစလဲတခါတိုင်းရင်းသားတွေနဲ့ပြန်လဲသိမြရေးအလားအလာကောအချိန်အဟုန်နဲ့ရှေ့ကိုတူတက်နေတယ်လို့ထင်ကြပါသလားအတားအဆီးတွေရှိနေရင်ဘယ်လိုကြော်ဖြတ်ရမလဲဆိုတာအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြခင်။ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554 fax number 2392322552ဖြစ်ပါရယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရယ်။တရက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီးMP3 အသံဖိုင်နယ်လေးပြပုနိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်သောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါရခင်ဗျာ VOA American အသံရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ VN နိုင်ငံကသမ္မတစက်ရုံတစ်ခုမှာတရုတ်ဆန့်ကျင်ရေးဆန္ဒပြတာကနေအကြမ်းဖက်တာတွေဖြစ်လာပြီးတဲ့နောက်တရုတ်အလို့သမားတူတေဆုံးသွားတယ်လို့ VN အာဏာပိုင်တွေကပြောပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေဟာလည်းရော့ကျသွားမဲ့အရေးလက္ခဏာမတွေ့ရပဲဖြစ်နေပါတယ်။ Hanoi မြို့ကနေ Marian Brown ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြမှာပါခင်ဗျာ။
ဗီယက်နမ်အလယ်ပိုင်းကထိုင်ဝမ်ပိုင်းတမနီဆက်ရုံမှာရှိတဲ့တရုတ်အလုပ်သမားတွေကိုလူတစ်ထောင်လောက်တိုက်ခိုက်ခဲ့တဲ့အတွက်တရုတ်သေဆုံးပြီးဒါဇင်နဲ့ချီတန်ရာရကုန်တယ်လို့ဗီယက်နမ်အာဏာပိုင်တွေကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဒါဟာနနိုင်ငံရေပိုင်နဲ့အငင်းပွားတဲ့နေရာမှာတရုတ်ကကမ်းလွန်ရေနံတူးဆင်တိဆောက်ပြီးတဲ့နောက်ဗီယက်နမ်နိုင်ငံတဝမ်းတရုတ်ဆန့်ကျင်ရေးဖြစ်နေချိန်အတွင်းပထမဆုံးသေဆုံးတာလည်းဖြစ်ပါတယ်။ဟိုချီမင်းမြို့နယ်ကဗန်နောင်းခရိုင်မှာလူ1000လောက်ဆန္ဒပြခဲ့ပြီးတဲ့နောက်ဆက်ရုံတိုက်ခိုက်ခံရတာပါ။ဆန္ဒပြတဲ့သူတွေကထိုင်ဝမ်ဆက်ရုံတွေကိုတရုတ်ပြည်မကဆက်ယုံတွေလို့မှတ်ယူနေတဲ့အတွက်ပြစ်မှတ်ထားခဲ့ကြရလဲဖြစ်ပါတယ်။ထိုင်ဝမ်ကတော့လေရင်တွေဆင်းလုံးငါပြီးသူ့နိုင်ငံသားတွေကိုပြန်ခေါ်ဖို့စီစဉ်နေတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။ဗီယက်နမ်နိုင်ငံတဝမ်းဆန္ဒပြတာတွေဟာအင်တာနက်လူမှုကွန်ရက်တွေမှာတော့ပြန့်နှံ့နေပြီးဒါပေမဲ့အခုအချိန်ထိတော့ငြိမ်ငြိမ်ချမ်းချမ်းပဲရှိနေတုံးပဲလို့ဆိုထားပါတယ်။ဗီယက်နမ်အစိုးရပြောခွင့်ရပုဂ္ဂိုလ်လီဟိုင်ဘင်ကစိုးသွားတဲ့လူတစုကြောင့်ဆန္ဒပြတာတွေဖြစ်လာတာလို့ပြောလိုက်ပါတယ်။ ဗီနန်ဆိုးရနဲ့ပြည်သူအများစုကအခုလိုအကြမ်းဖက်လုပ်ရအပေါ်မှာရှုတ်ချတယ်လို့သူကပြောသွားတာပါတရုတ်နိုင်ငံသားရာပေါင်းများစွာဗီယက်နမ်နိုင်ငံကနေကမ္ဘောဒီးယားနိုင်ငံကိုရောက်လာတယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ဗီယက်နမ်အစိုးရပြောခွင့်ရသူဘင်းကတော့အဲ့ဒီသတင်းကိုသူမသိဘူးလို့ပြောပါတယ်ဒါပေမဲ့လည်းတရားဥပဒေစိုးမိုးရေးကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီးတရုတ်ကုမ္ပဏီတွေအပါအဝင်နိုင်ငံခြားကုမ္ပဏီပိုင်ပစ္စည်းတွေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုကာကွယ်နိုင်ဖို့အတွက်လုံးစရာရှိတာတွေကိုလှုပ်သွားမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဆိုရဝန်ကြီးဌာနတွေအနေနဲ့နိုင်ငံသားယင်းနီးမြုံနံသူတွေကိုကာကွယ်ဖို့နဲ့အထီးကရုံးဖြစ်အောင်လှုံ့ဆော်တဲ့သူတွေကိုထိထိရောက်ရောက်အရေးယူဖို့ဗီယက်နမ်ဝန်ကြီးချုပ်ကအမိန့်ထုတ်ထားတယ်လို့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဟောင်ကောင်စစ်တီတက်ကသူကပါမောက္ခဂျော်နသန်လန်ဒန်ကတော့ဝန်ကြီးချုပ်ရဲ့ကြေညာချက်ဟာအရေးပါကြောင်းဒါပေမဲ့ဒါကနောက်ကျနေတာကြောင့်လုံလောက်မှုရှိပါမလားဆိုတာတချို့တွေကလည်းစိုးရိမ်နိုင်တယ်လို့ပြောပါတယ
်။ So you have coverage ofthe dispute on the high seas and you have
ကလုံးပင်လေပြည်မှာအငင်းပွားရတဲ့ပတ်သက်ပြီးသတင်းတွေဖော်ပြခဲ့တယ်ပြီးတော့အကြမ်းဖက်တဲ့သတင်းတွေလည်းဖော်ပြခဲ့တယ်ဒါပေမဲ့ BNN အနာပိုင်းတွေဘာပြောနေတယ်သူတို့ဘာကိုဆိုလိုလဲဆိုတာနဲ့ပတ်သက်ပြီးသတင်းဖော်ပြတာတွေမရှိဘူးဒါရဲ့ရလကတော့နိုင်ငံရေးတည်ငြိမ်မှုကိုအထောက်အကူပေးမဲ့သတင်းမျိုးမဟုတ်ပဲအနောက်ရှက်ဖြစ်စေတဲ့သတင်းတွေပဲထွက်လာပါတယ
်ဗန်နောင်းခရိုင်မှာအင်ဂါနေကဖြစ်ခဲ့တဲ့အထူးကြုံကို VN ဆိုရမီဒီယာတွေဖော်ပြခဲ့ပေမဲ့လည်းတရင်အများစုကတော့လူမှုကွန်ရက်မီဒီယာတွေနဲ့ဘလော့တွေမှာဖော်ပြနေကြတာဖြစ်ပါတယ
် You know leaving the sort of public discourse up to cyberspace with
လူတွေရဲ့အမြင်သဘောထားတွေဆွေးနွေးချက်တွေကိုအင်တာနက်ပေါ်မှာပဲတွေ့ရနေရပြီးတော့အစိုးရအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကြားအဆက်ပြတ်သွားတာဟာကောင်းတဲ့အချက်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဒီကိစ္စကထူးဆန်းပါတယ်ဘာကြောင့်လဲဆိုတော့တမိုင်းကြောင်းအရာအစိုးရကဒီလိုကိစ္စတွေကိုချဉ်ကပ်တဲ့နေရာမှာပါတီရဲ့ရည်တည်ချက်အတိုင်းလူတို့တွေအနေနဲ့ဘာတွေစဉ်းစားသင့်တယ်ဘာတွေလုပ်သင့်တယ်ဆိုတာကိုသေသေချာချာညွှန်ကြားလေးရှိပါတယ
်တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံဖြစ်ပါတယ်ဒါကြောင့်အခုလိုတင်းမာမှုတွေပိုကြီးထွားလာတဲ့အတွက်စီးပွားရေးကိုထိခိုက်လာနိုင်တယ်လို့အတော်များများကစိုးရိမ်နေကြပါတယ်ဗီယက်နမ်နိုင်ငံကတရုတ်စီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေဘလောက်အထိထိခိုက်ခဲ့တယ်ဆိုတာကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းအသေးစိတ်မသိရသေးပဲအခြေအနေတွေကိုအသေးစိတ်သိရနိုင်ဖို့အတွက်တရုတ်သံတမန်တွေဟာအဲ့ဒီနေရာတွေကိုသွားပြီးလေ့လာနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်တင်းမာမှုတွေရောကြအောင်နဲ့တရားဥပဒေစိုးမိုးမှုရှိအောင်လုပ်ဖို့အတွက်ဗီယက်နမ်အစိုးရကိုတိုက်တွန်းထားတယ်လို့တရုတ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဟွာချွန်ရင်းကပြောပါတယ
်近日发生在越南的针对中资企业和人员的
ဗီယက်နမ်နိုင်ငံမှာရှိတဲ့တရုတ်ကုမ္ပဏီတွေကိုစန့်ကျင်တဲ့အနေနဲ့လူရတာမိရှို့တာစတဲ့အဖျက်မောက်လုပ်ငန်းတွေဟာတရုတ်စန့်ကျင်ရေးအုပ်စုတွေရဲ့လုပ်ရက်ကိုမတိကျိုးကျွန်ပြုနေတာကြောင့်ဖြစ်လာရတာလို့သူကပြောသွားတာပါဒါပေမဲ့တရုတ်စန့်ကျင်ရေးအုပ်စုတွေဆိုတာနဲ့ပတ်သက်ပြီးသူမကအကျယ်တဝင့်ရှင်းလင်းပြောဆိုသွားခြင်းတော့မရှိခဲ့ပါဘူးကျသာရီနေကဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်ဆိုရပိုင်းရုပ်သံတွေကတော့တစုံတရာပြောဆိုခြင်းမရှိပဲထူးဆန်းစွာပဲတိတ်ဆိတ်နေခဲ့ပါတယ်တရုတ်အင်တာနက်စာမျက်နှာတွေမှာတော့ဗီယက်နမ်အာဏာပိုင်တွေဖမ်းဆီးလိုက်တဲ့သူတွေဗီယက်နမ်နိုင်ငံကိုခရီးမသွားဖို့အာဏာပိုင်တွေရဲ့သတိပေးချက်တွေကိုဖော်ပြထားပေမဲ့ရင်းနှံတွင်းနဲ့ပတ်သက်ပြီးဗီယက်နမ်နိုင်ငံမှာတရုတ်စန့်ကျင်ရေးဒေါသထွက်နေတာကိုတော့သိပြီးတော့ဖော်ပြထားတာမျိုးမရှိပါဘူးဒီကိပျက်စီးသွားတဲ့စီးပွားရေးလုပ်ငန်းတွေရဲ့တပ်ပုံတချို့ကို Weibo Internet ဆာမျက်နှာမှာတချို့ကဖော်ပြထားပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့အာဏာပိုင်တွေကအဲ့ဒီတပ်ပုံတွေကိုအလင်းမြန်ပြန်ပြီးတော့ပိတ်ပစ်လိုက်တယ်လို့ဆိုပါတယ်။ VN နဲ့တရုတ်နှစ်ဖက်စလုံးကအလျှော်ပေးမဲ့ပုံမရှိတာကြောင့်ဒီတင်းမာမှုကိုဘလို့ရော့ကျသွားအောင်လုပ်မယ်ဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းလေးလာအကဲခတ်သူတွေကပြောပါတယ်ခင်ဗျာ။
ဗီယက်နမ်နိုင်ငံကမငြိမ်မသက်အခြေအနေတွေကိုကိုရန်နိုင်ပြောပြသွားတာပါ VOA ကထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေနဲ့ရေဒီယိုအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွားရောက်ရှုစားနားဆင်ဖတ်ရှုနိုင်ပါတယ် VOA Burmese Facebook မှာလည်းဝင်ရောက်ဖတ်ရှုနိုင်ပါတယ်မကြာခင်မှာကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းတွင်မီတာ24 32 39တို့ကနေတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ